လာပါရှင် PO American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American သမ္မတဒေါ်နယ်ထရန့်ပေါ်အာဏာအလွှဲသုံးစားမှုလွတ်တော်ရဲ့တရားရေးလုပ်ငန်းတွေကိုဟန်တာနောက်ရှက်မှုဆွဲချက်တွေနဲ့အောက်လွှတ်တော်ကတရားစွဲလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာ2009ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံးလဲတပ်ဖြတ်ခဲ့မှုတွေတင်ရှားတဲ့နိုင်ငံရေးအုပ်စုတစ်စုကအဖွဲ့ဝင်တွေကိုတတ်တရုံထောင်တန်းတွေအပြစ်ပေးလိုက်ပါတယ်။ဒီလိုဖြစ်တဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမျက်မွန်နဲ့တူညင်ညာပေးမှာပါ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလှတွေထဲမှာတော့အရင်ဆုံးအမေရိကသမ္မတကိုတရားစွဲဖို့မနေ့ကဒီမိုကရက်တစ်အများစုဖြစ်တဲ့အောက်လွှတ်တော်မဲခွဲဆုံးဖြတ်လိုက်တာနဲ့ပတ်သက်လို့အောက်လွှတ်တော်ဥက္ကဋ္ဌကအခုလိုပြောပါတယ်
။ It is tragic that the president's reckless actions make impeachment necessary. He gave us no choice.
သမရကိုတရားစွဲဖို့ကလွယ်လို့သူတို့မှရွေးစရာလမ်းမရှိခဲ့ဘူးလို့ပြောသွားတာနဲ့တူနားဆင်ရမှာပါမြန်မာပြည်ဘက်ကသတင်းလွှာတွေမှာတော့ဒီကနေ့မန်အောင်မြို့နယ်မှာဒီအသေးစားဖုံးပေါက်ကွဲမှု၃ခုဖြစ်ခဲ့တဲ့အချိန်မှာပဲဒေါအောင်ဆန်းစုကြည်ကလည်းအဲ့ဒီမှာလျှက်နေရောင်၃လျက်စစ်တာပေးဆက်ရုံဖွင့်ပွဲတက်ဖို့တွားရောက်ခဲ့ပါတယ်ဒီ ICJ တရားရုံးမှာတရားရင်ဆိုင်ခဲ့တာနဲ့ပတ်သက်လို့တော့တိုင်းပြည်ကိုဒေါအောင်ဆန်းစုကြည်ရှင်းပြတဲ့မိန့်ခွန်းဟာပြည်တွင်းထောက်ခံမှုအတွက်ရည်ရွယ်တာထင်ရှားတဲ့အကြောင်း HRW လူခွေရဲ့အဖွဲ့ရဲ့တွဲဖက်ညွှန်ကြားရေးမှုရဲ့သုံးသပ်ချက်ကိုလည်းနားဆင်နိုင်ပါတယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးကြာသာပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်နိုင်ငံရေးအကျိုးပြန်ရဖို့အာဏာလွှဲသုံးစားလုပ်ခဲ့မှုသူ့လျှက်တွေကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ရဲ့ကြိုးပမ်းမှုတွေကိုဟန်တာနောက်ရှက်မှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွှတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသလိုထောက်ခံမှုရမယ်အလားအလာလည်းမရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနဲ့လွှတ်တော်ပြန်ဆတဲ့အခါဦးစားပေးဆောင်ရွက်သွားမယ်ကြောင်းပြောဆိုထားတဲ့ထက်လွှတ်တော်ဥက္ကဋ္ဌ Mitch McConnell ကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွှတ်တော်မှာစကားပြောဖို့စီစဉ်ထားပါတယ်။လုပ်ငန်းစဉ်စတင်မှုအောက်လွှတ်တော်မှာအတည်ပြုခဲ့တဲ့ဆွဲချက်တွေကိုလွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကထက်လွှတ်တော်ကိုတင်သွင်းရမှာဖြစ်ပေမဲ့မနေ့ညပိုင်းကမဲခွဲပြီးမှတိတိကျကျပြောထားတာတော့မရှိသေးပါဘူး။အောက်လွှတ်တော်ကတရားလိုဖြစ်ဆောင်ရမယ့်သူတွေကိုမရွေးချယ်ခင်မှာထက်လွှတ်တော်ကဆောင်ရမယ့်အစီအစဉ်တွေကိုအရင်ကြည့်မယ်လို့လည်းပြောပါရယ်။သမ္မတပေါ်အရေးယူရေးဆွဲချက်တွေကိုအောက်လွှတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားအားလုံးနီးပါးကထောက်ခံမယ်နဲ့အတည်ပြုခဲ့တဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတရားစွဲခံရမယ့်တတိယမြောက်သမ္မတဖြစ်လာတော့မှာပါ။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်သမ္မတအင်ဂျီနိုကထုတ်ပြန်တဲ့ကြေညာချက်မှာတော့တရားစွဲဆိုဖို့ကြိုးပမ်းတဲ့အတူရောင်လုပ်ငန်းစဉ်ဖြစ်ပြောဆိုလိုက်သလိုတိုင်းပြည်သမိုင်းမှာရှက်စရာအကောင်းဆုံးနိုင်ငံရေးလှုပ်ရွတ်တစ်ခုဖြစ်နေလဲဖြစ်တင်ရှုပ်ချထားပါတယ်။အောက်လွှတ်တော်မှာပြစ်ပယ်ခံခဲ့ရတဲ့တရားမျှတမှုနဲ့ဥပဒေနဲ့ညီစောင့်တဲ့လုပ်ငန်းစဉ်တွေကိုထက်လွှတ်တော်မှာစိတ်တကျစောင့်နိုင်လိမ့်မယ်လို့သမ္မတကယုံကြည်ထားတဲ့ကြောင့်လဲအင်ဂျီနိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
American Outlook တော့မှာသူ့ကိုတရားစွဲနိုင်ဖို့အကြသာပရင်းတွေကမဲခွဲဆုံးဖြတ်ချိန်မှာသမ္မတ Donald Trump ကတော့ Michigan ပြည်နယ် Battle Creek မြို့မှာသူ့ကိုထောက်ခံသူတွေနဲ့လူလူစုဝေးပွဲကျင်းပခဲ့ပါတယ်။နှစ်မကုန်ခင်နောက်ဆုံးလုပ်တဲ့ဒီမဲဆွယ်စည်းရုံးပွဲမှာသမ္မတ Trump ကသူ့အနေနဲ့တရားစွဲခံရတယ်လို့တော့မခံစားရတဲ့အကြောင်းသူ့ကိုထောက်ခံတဲ့လူလူကြီးကိုပြောပါတယ်။သူပြောနေတဲ့တစ်ချိန်တည်းမှာပဲသမ္မတပေါ်ဆွဲချက်တစ်ခုနဲ့တရားစွဲနိုင်ဖို့ Outlook တော့မှာမဲခွဲအတည်ပြုခဲ့တာပါ။ဒါပေမဲ့သမ္မတ Trump ကတော့အနှောက်အယှက်မရှိမိန့်ခွန်းဆက်ပြောနေခဲ့ပါတယ်။နိုင်ငံရဲ့စစ်ရေးနဲ့အာကာသရေးရာတပ်ဖွဲ့တွေအကြောင်းစီးပွားရေးအကောင်းလာနေတဲ့အကြောင်းနဲ့ Michigan ပြည်နယ်အတွင်းကုမ္ပဏီတွေရဲ့ယင်းနှိမ့်နှံမှုအခြေအနေတွေကိုသမ္မတ Trump ကအဓိကအလေးပေးပြောသွားခဲ့ပါတယ်။သူ့လက်ထက်တိုင်းပြည်ရဲ့စီးပွားရေးဟာတမိုင်းမှာအကောင်းဆုံးအခြေအနေဖြစ်နေတယ်လို့ပြောခဲ့ပြီး2016ရွေးကောက်ပွဲမှာ Democrat Party က Hillary Clinton သာအနိုင်ရခဲ့ရေးအခုအချိန်တိုင်းပြည်စီးပွားရေးပြတ်နေလောက်ပြီလို့လည်းဒီမိုကရက်တွေကိုသမ္မတကတိုက်ခိုက်ပြောဆိုသွားပါတယ်။သူ့ပေါ်တရားစွဲဖို့ကြိုးပမ်းမှုတွေဟာဥပဒေမဲ့ပါတီစွဲလုပ်ရလို့ဆွဆွဲခဲ့ပြီးတော့ဒီမိုကရက်ပါတီဟာနိုင်ငံရေးအရာကိုကြိုးဝင်းကိုဆွနေတာဖြစ်တယ်။ပြီးခဲ့တဲ့သတင်းလေးပတ်လူမှုစစ်တမ်းတွေကိုကြည့်ရင်ဒီအခြေအနေကိုသိနိုင်တဲ့အကြောင်းမစ်ရှိဂန်ပြည်နယ်မှာလူမှုစုဝေးပွဲအတွင်းသမ္မတထရမ်ကကြားသာပေးနေတဲ့ကပြောကြားသွားခဲ့ပါတယ်။
အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ပထမအဆင့်သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်မှုနည်းနည်းကပ်ကပ်ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းတရုတ်ကုသရေးဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။သ တော်တင်ကြီးချင်းမှာတရားသွင်းကုန်တွေပေါ်အမေရိကန်ကကုန်တွေချက်ချပေးပြီးအမေရိကန်ခြံထွက်ပစ္စည်းတွေစွန့်အနေနဲ့ထုတ်ကုန်တွေကိုတရုတ်နိုင်ငံကတွန်းမြှင့်ဝယ်ယူမဲ့စီစဉ်နေပါဝင်တယ်လို့လည်းပြောဆိုထားပါတယ်။တရုတ်နဲ့အမေရိကန်ကုန်သွယ်ရေးကိုယ်စားဖွဲ့တွေကြားနေနေကကဆက်သွယ်ဆောင်နေကြောင်းဒီနေ့ဗီဂျင်းမြို့ကဒင်းစာရှင်းလင်းပွဲမှာတရုတ်ကုသရေးဝန်ကြီးဌာနပြောဝင်ရကောက်ဖန်ကပြောလိုက်တာပါ။ဒါပေမဲ့လည်းကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးသဘောတူညီချက်နဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့လက်တလုံးမထုတ်ပြန်သေးတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီနေ့စောပိုင်းမှာပဲဒါရုပစ္စည်းထုတ်ကုန်တွေအများစုပါဝင်ပြီးအခွန်ရှော့ပေါက်ပေးလိုက်တဲ့အမေရိကန်သွင်းကုန်စည်းရုံးတစ်ခုကိုလည်းတရုတ်နိုင်ငံဘက်ကထုတ်ပြန်ခဲ့တာပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြီးတနည်းကြာကြာဆွေးနွေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပထမအဆင့်သဘောတူညီချက်ရရှိခဲ့ပြီးဖြစ်တဲ့အကြောင်းကြေညာထားတာပါ။ဒါပေမဲ့လည်းနှစ်ဖက်စလုံးကတော့အသေးစိတ်အချက်အလက်တွေကိုထုတ်ကုန်ပြောသေးပါဘူး။အမေရိကန်ဆိုရတာဝန်ရှိသူတွေဘက်ကတော့ရှေ့လာမယ့်နှစ်နှစ်အတွင်းဒေါ်လာဘီလီယံ200ထက်မနည်းတန်ဖိုးရှိတဲ့အမေရိကန်ထုတ်ကုန်တွေနဲ့ဝန်ဆောင်မှုတွေကိုတရုတ်နိုင်ငံကဝယ်ယူမယ်အကြောင်းပြောဆိုထားပါတယ်။တရုတ်ဆိုတာဝန်ရှိသူတွေကတော့အမေရိကန်ဘက်ကပြောဆိုချက်တွေကိုတရားဝင်အတည်မပြုသေးပါဘူး
။ဒုက္ခသည်တွေအရေးဆွေးနွေးတဲ့ပထမဆုံးကမ္ဘာညီလာခံကနေဒုက္ခသည်တွေအတွက်ဒေါ်လာတန်း3000ကျော်ဖို့ကူညီဖို့ကတိပြုခဲ့ကြပါတယ်။ကမ္ဘာတဝန်းကဒုက္ခသည်တန်းနဲ့ချီနဲ့သူတို့ကိုလက်ခံထားကြတဲ့လူမှုအတိုင်းဝိုင်းတွေအတွက်ဗန္ဒာရေးဥပဒေရေးရာကျွမ်းကျင်မှုပိုင်းနဲ့တခြားလိုအပ်တဲ့အကူအညီတွေပေးဖို့ကတိကဝတ်တွေပြုခဲ့ကြတာပါ။အဖွဲ့အစည်းတစ်ခုတည်းကအများဆုံးအလှူငွေအဖြစ်နဲ့ကမ္ဘာဘဏ်ကဒေါ်လာ 2.2 ဘီလီယံပေးဖို့ကတိပြုပါတယ်။နိုင်ငံတွေကလည်းဒေါ်လာ3ဘီလီယံကျော်ဖို့နဲ့ပုဂ္ဂလိကလုပ်ငန်းတွေကဒေါ်လာတန်း250ဖို့အကူအညီပေးဖို့ကတိပြုကြပါတယ်။လုပ်ငန်းကြီးတွေ၊ကုညီထောက်ပံ့ရေးအဖွဲ့တွေ၊အရက်ဖက်အဖွဲ့တွေ၊ဘာသာရေးအခြေခံတဲ့တခြားအဖွဲ့အစည်းတွေကနေဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့ project တွေမှာထောက်ပံ့ကူညီဖို့ကတိပြုခဲ့ကြတာများပါတယ်။ဒါကြောင့်ဒုက္ခသည်ညီလာခံကနေစုစုပေါင်းဘလောက်ဖို့အကူအညီပေးဖို့ကတိပြုတယ်လဲဆိုတာချက်ချင်းအတိအကျသိရဖို့မလွယ်ပါဘူး။ဒါပေမဲ့ပေးထားတဲ့ကတိတွေအတိုင်းအကောင့်ထဲပေါ်မဖို့ဆိုတာစောင့်ကြည့်သွားမယ်လို့ဒုက္ခသည်များဆရာမဟာမင်းကြီး Philippo Grandi ကပြောကြားခဲ့ပါတယ်။ထောက်ပံ့ကူညီမှုတွေရဲ့အကျိုးကိုဒုက္ခသည်တွေအများဆုံးခံစားရတာဖြစ်စေခြင်းနဲ့လို့လည်းသူကပြောပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ဒုက္ခသည်များဆရာညီလာခံမှာနိုင်ငံကောင်းဆောင်တွေ၊ကုလသမဂ္ဂအကြီးအကဲတွေ၊နိုင်ငံကအဖွဲ့အစည်းတွေရဲ့အကြီးအကဲတွေ၊ဖွံ့ဖြိုးရေးဆရာလုပ်နေတဲ့အဖွဲ့အစည်းတွေနဲ့ပုဂ္ဂလိကကဏ္ဍကကိုယ်စားလှယ်တွေစုစုပေါင်း3000ကျော်တက်ရောက်ခဲ့ကြပါတယ်။ဂျနီဗာမြို့ကုလသမဂ္ဂဆရာမြန်မာဒုတိယအမြဲတမ်းကိုယ်စားလှယ်တန်အမတ်ဒေါ်အီးဒင်းကလည်းအိုးအိမ်ဆွန့်ထွက်ပြေးသွားကြသူတွေနေရရင်အမြန်ပြန်လာနိုင်ရေးကိုမြန်မာအစိုးရကအပြင်းထန်စ조사လှုပ်ဆောင်နေပါတယ်လို့ညီလာခံမှပြောကြားခဲ့ပါတယ
် VOE American Fan ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လည်ပြနေပါတယ်ခင်ဗျာ
few American တန်မြန်မာပိုင်းစီစဉ်ရဲ့ကြာသာပင်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုပ်ငန်းကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ58ယောက်ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကဖွဲ့ဝင်နေမှာအဖြစ်ရှိကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနှစ်ရှိထောင်ဒဏ်တွေချမှတ်လိုက်ပါတယ်မနီလာမြို့တော်တရားရုံးကအန်ဒယ်အမ်ပါ21နဲ့ဂျူနီယာနဲ့တခြားဆွေမျိုးတွေကိုလည်းတစ်စက်ချင်းစီရင်ချက်တွေချလိုက်တာပါမတင်ကားသူလူပေါင်းတရားရုံးကိုဖမ်းဆီးထားတဲ့အမှုတွေမှာဒါဇင်နဲ့ချီတဲ့လူတွေကိုလည်းထောင်ဒဏ်စီရင်ခဲ့ပြီးတပ်တည်မခံလုံတဲ့လူတွေကိုတော့တရားရုံးကပြန်လွတ်ပေးခဲ့ပါတယ်လန်ဒန်ခြေဆိုင်လူခွင့်လှုပ်ရှားမှုအဖွဲ့ NST International ကတော့အစုလိုက်ပြုံးလိုက်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးဆွဆွဲခံထားရတဲ့သူတွေကလွမြောက်နေသူလူရှိ10လောက်ကိုလည်းတည်ဆုံးခဲ့ရသူတွေအတွက်တရားမျှတမှုရဖို့အစိုးရကအရေးယူဆောင်ပေးဖို့လည်းတိုက်တွန်းနေတာပါဖိလစ်ပိုင်နိုင်ငံရေးသမား Ismail Mangudada 2ရဲ့ဆွေမျိုးတွေနဲ့ထောက်ခံသူတွေလိုက်ပါလာတဲ့ရင်းနှန်းကိုတနက်သမားတွေတားဆီးပြီးအစုလိုက်ပြုံးလိုက်တပ်ဖြတ်မှုဖြစ်ခဲ့တာပါတရားရုံးကဒီကနေ့စင်ရက်ချလိုက်တဲ့ Empire 21 မိသားစုကထိန်းချုပ်ထားတဲ့မောင်ကွန်ဒနာဦးဒေသအုပ်ချုပ်ရေးမှူးနေရာအတွက်ရွေးကောက်ပွဲမှာရှင်ပြိုင်မှုရှောက်လောက်တင်မှုအသွာလမ်းမှာတပ်ဖြတ်ခံရတာလည်းဖြစ်ပါတယ်တပ်ဖြတ်ခံရသူတွေနဲ့ကားတွေကိုတော့ကျင်းတစ်ခုထဲမှာပဲမြုပ်နှံနေကြတာပါတပ်ဖြတ်မှုဖြစ်ခဲ့ပြီးနောက်တစ်နေ့2010မှာအမှုကိုစတင်ချနာခဲ့ပြီးတရားခွင်မှာစစ်ဆေးရကာလတစ်လျှောက်မှာတော့ Empire 21မိသားစုကသူတို့အပေါ်ဆွဆွဲချက်တွေကိုညှင်းဆန်ခဲ့ကြပါတယ်
အိန္ဒိယနိုင်ငံမှာအရင်းပွားစရာနိုင်ငံသားဥပဒေတည်းအပေါ်ဆန့်ကျင်ဆန္ဒပြမှုတွေကိုတားဆီးနိုင်ဖို့စုဝေးဆန္ဒပြမွဲတွေတားမြစ်ထားတဲ့ကြားကမြို့ကြီးတချို့မှာဒီကနေ့ဆန္ဒပြကြတဲ့အတွက်ဆန္ဒပြသူရာနဲ့ချီကိုရဲကဖမ်းဆီးခဲ့ပါတယ်။ဘင်္ဂလောမြို့မှာဒီကနေ့ဆန္ဒပြမှုကြောင့်ဖမ်းခံရသူတွေထဲမှာအိန္ဒိယလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့အထုပ်ပတ်တိရေးသားသူသမိုင်းပညာရှင်ရမ်ချန္ဒရာဂူဟာလည်းပါဝင်ပါတယ်။
ဟိန္ဒူမျိုးသားရေးဝါဒီတွေဥဆောင်တဲ့အစိုးရဟာအိန္ဒိယကိုဟိန္ဒူနိုင်ငံဖြစ်အောင်လုပ်နေတာကြောင့်နိုင်ငံရေးမှာဘာသာရေးမစွတ်တဲ့ဒီမိုကရေစီစနစ်ကိုချိန်ချောင်နေတယ်လို့စာနာပြသူတွေကပြောကြပါတယ်။အိန္ဒိယရဲ့အိန္ဒိယချင်းမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနေဘာသာရေးနှိပ်ကွပ်မှုကြောင့်အိန္ဒိယကိုတရားမဝင်ရောက်နေသူ ွက်ပြီးအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကိုဆီလွတ်ဖို့နဲ့လူမျိုးရေးကောင်စီကအချက်လက်တွေကိုစစ်စစ်ဖို့စာထဲမှာတောင်းဆိုထားတယ်လို့လည်းပြောပါတယ်။နိုင်ငံခြားစစ်မဲ့ဆုံဒေသမှာအိန္ဒိယကကြီးမားတဲ့စီးရီလူရှာမှုတွေနဲ့အင်အားဖြည့်တင်းမှုတွေရှိနေတာကိုထောက်လှမ်းရေးသတင်းတွေအရသိရှိထားကြောင်းလည်းပါကစ္စတန်နိုင်ငံကြီးဝန်ကြီးကပြောပါတယ်။အိန္ဒိယနိုင်ငံကတာလတ်ဖြင့် Brahmos Supersonic Cruise Missile တွေချထားကြောင်းလည်းဆွဆွဲထားပြီးဒါပါကစ္စတန်နိုင်ငံအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်ရကြောင်းလည်းပြောဆိုထားတာပါ။
အမေရိကရဲ့လွှမ်းမိုးမှုနဲ့ပူကြအနိုင်ကျမှုကိုတံပြန်နိုင်ဖို့မွတ်စလင်နိုင်ငံတွေစီလုံးကြဖို့လိုတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကပြောကြားလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့အစ္စလာမစ်ထိပ်သီးညီလာခံမှာအီရန်သမ္မတကအခုလိုမိန့်ခွန်းပြောခဲ့တာပါ။ပိတ်ဆို့တံခတ်မယ်ဆိုတဲ့ချိန်ချမှုတွေစီးပွားရေးအရာအနိုင်ကျင့်ပူကြမှုတွေနဲ့အမေရိကန်ကတခြားနိုင်ငံတွေအပေါ်နှိုင်းထက်စီးနှင်းလုပ်နေတယ်လို့အီရန်သမ္မတကဆွဆွဲပြောကြားခဲ့ပါတယ်။
ကြာသာရင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးသွားတာပါရှင်။အခုအမေရိကန်သမ္မတကိုတရားစွဲဖို့အောက်လွှတ်တော်ကဆုံးဖြတ်ချက်အကြောင်းအရင်ဆုံးပြောပြပါမယ်။ဒီမိုကရက်တစ်ပါတီဝင်အများစုလွှမ်းမိုးထားတဲ့အောက်လွှတ်တော်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲအရေးယူဖို့မနေ့ဗုဒ္ဓဟူးနေ့ကမဲခွဲဆုံးဖြတ်လိုက်ပါတယ်။အာဏာအလွဲသုံးစားမှုလွှတ်တော်ရဲ့စုံစမ်းစစ်ဆေးရေးကြိုးပမ်းမှုတွေပေါ်ဟန်တာနှောက်ယှက်မှုစတဲ့ဆွဲချက်တွေနဲ့အရေးယူလိုက်ပြီးဒီမိုကရက်တစ်ပါတီတစ်ဖက်သေးရဲ့ယက်တီချက်မဲအများစုနဲ့အတီးပြူလိုက်တာပါ။သမ္မတဟာအပြစ်ရှိမရှိယာရုကဖယ်ရှားမယ်မဖယ်ရှားဘူးဆိုတာကို Republican Party ဝင်အများစုလွှမ်းမိုးတဲ့အထက်လွှတ်တော်ကကြားနာစစ်ဆေးရပါလိမ့်မယ်။ VOA လွှတ်တော်ဆိုင်ရာသတင်းတောက် Catherine Jepson ရဲ့သတင်းပေးပို့ချက်နဲ့အတူကိုသိန်းထိုက်ဦးကပြောပြပေးပါမယ်ရှင်။
နှစ်ပေါင်း230အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာသမ္မတထရန့်ဟာတတိယမြောက်တရားစွဲခံရတဲ့သမ္မတဖြစ်လာပါတယ်။သမ္မတကိုရေးယူဖို့ဆုံးဖြတ်လိုက်တဲ့သမိုင်းဝင်မဲပေးပွဲအပြင်အောင်ပွဲခံအော်ဟစ်တာမျိုးတွေမလုပ်ဖို့ဒီမိုကရက်အမတ်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကနေ့နေ့ညနေခင်းနဲ့သတိပေးခဲ့ပါတယ်။အခုလိုရေးယူလိုက်ရတဲ့လုံရက်ကဝမ်းသာစရာလုံရက်တစ်ခုမဟုတ်တဲ့အကြောင်းသူကိုယ်တိုင်အခုလိုပြောပါတယ်။
It is tragic that the president's reckless actions make impeachment necessary.
သမ္မတရဲ့မစင်စင်လောက်ရကြောင်မဖြစ်မနေအခုလိုတရားစွဲရတာတော့စိတ်မကောင်းစရာပါပဲ။ကျမတို့ကိုသူရွေးချယ်ခွင့်မပေးခဲ့ပါဘူး
။ All of the Tolley Comedy Ogata Aaron Swift ကအခုလိုပြောပါလေ
။ In America no one is above the law. Donald J. Trump sacrificed.
မြန်မာပြည်မှာဥရထက်ကဘယ်သူမှမရှိပါဘူး။ Donald Trump ဟာနောက်ရွေးကောက်ပွဲမှာလိမ်လည်ဖို့အတွက်ကျွန်တော်တို့ရဲ့အမျိုးသားလူမျိုးရေးကိုသတိခဲ့ပါတယ်။ရွေးကောက်ပွဲမှာပြည်ပကဝင်ပြီးဆက်ဖက်ချေလည်နိုင်အောင်ဆက်ပြီးကြိုးစားတဲ့လို့ရအတွက်သူ့ကိုမဖြစ်မနေတရားစွဲအရေးယူတာဖြစ်ပါတယ်
။သမ္မတ Donald Trump ကတော့မနေ့ကအော်လွတ်တော်မှာမဲခွဲတဲ့နေမှာပဲမီချီဂန်ပြည်နယ် Battle Creek မြို့မှာသူ့ကိုထောက်ခံတဲ့လူတို့ကိုတွေးဆုံပြီးမဲဆွဲစည်းရုံးပွဲကျင်းပနေပါတယ်။သူ့တရားစွဲဖို့ဆုံးဖြတ်လိုက်တာကြောင့်ဒီမိုကရက်တစ်ပါတီရဲ့နိုင်ငံရေးအကျိုးစီးပွားကိုပဲဖျက်ဆီးစေမယ်ဆိုပြီးအခုလိုတုံ့ပြန်ပြောသွားပါလိမ့
် The do nothing Democrats and they are do nothing. All they want to do is focus on this what they could be doing. Are declaring
ဖက်ဖက်ဘာလုံးမှမလုပ်တဲ့ဒီမိုကရက်တွေရဲ့ဒီနေ့ပါတီစွဲတစ်ဖက်ထဲနဲ့တရားမဝင်သမ္မတကိုတရားစွဲတဲ့လုပ်ရက်ဟာဒေသနာရှင်တွေအတွက်အမှန်တရားနဲ့တန်ဖိုးထားလေးစားမှုမရှိတာကိုကြေညာလိုက်တာပါနိုင်ငံရေးအရာသူတို့ဘာသာသူတို့တေတောင်းကြံစီတဲ့လုပ်ရက်ပါ
They
can't actually pin anything of factual basis on him. The president did nothing wrong.
No, you go to get Chelago, Chigami, Trubaga, Tiamaswanemo, the man in the Tigisama, Bama, Maluka, and Mishiba.
Ludu Sidani, Yahudo, Madi, Jama, with Bora Quellen, Iramobau, American Pidure, Lizadon Yaganunga, Tamada, who talk and G, American Pidu Dueloga, Tamada Trump, Yeyuo, Tiaswera, who talk and Jabari. Then I told her to do today, Virginia Deguga, Larry Savato Garo, Tamada, Tiaswe, Suraga.
That is a significant change from the last impeachment that we had. What it doesn't mean is that Trump's
president American Tamaima, Tamaragu, Yu Girane, Kukoma, Gigi, Pyongle, Dara, and Shiva. The Lu Yu Buddha, Tamar Trans, Yaruga, Sorbio, Nutra, Thomas, Ravi, Mahoba, Danimara, Padi Zuri, Ne, Quelendibio, Dema Muri, the Bokole, Gigi, Bonio. Tamarago, Yu Yi Suraga, Ine Ane, Tia on Don and Kisat Kudom Hodobo, Loma Chidobo.
Timer at Tamarau, Diaswe Suraha, Megan Tamaima, Jing Afi, Imitanera Chow, Akulu, Tamaiwe, Mebe like Daga, Tudo Madria, Tamarau, Mijaifu, Lamakamu Surahu, Tamaratia Nine, Tadalun Dria, Sima Chibari, Tamaratran Ine, Tut the Dam Jire, Chindi, Dawa Yumelu, Sabi Miolinavari. Timele, American Tamae, Sasha Baba, Tiaswe, Kanyat, Maima Danemaro, to win Dobby Chibari. Democratic body win Gauzong, Drigaro, Tamarama, Jisimishi, a teller droga, Sebido, Jondi, Sicilia, Kama, Luade, Dedidi, Tau Tari, Gu, Sinko, Sicilia, Mu, Namadada, CMBO, Tonsu Nija Tomak, yeah.
Rakinashin, Majaki Mabe, Natasabu Kunikonsumi, Natanasin, Kubiang Domaba. ဒီကရေနှစ်ချင်မှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတော်ရင်ဆိုင်ခဲ့ရသလိုပြည်တွင်းစစ်မီးလေတချို့ပြန်တောက်လောင်ခဲ့ပါတယ်။ဒီကရေနှစ်ချင်မြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းညီညာရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲ။သင်ခန်းစာယူစရာဘာတွေများကျန်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့ဖုန်းနံပါတ်0926 9999ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ဒါမဲ့စနေညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုရခိုင်ပြည်နယ်ကအသေးစားဘုံကွယ်မှုတွေကြောင့်လှည့်ပေးကြပါမယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရခိုင်ပြည်နယ်မန်အောင်မြို့ကိုဒီကနေ့သွားရောက်ရမှာသူမရောက်ခင်မနေ့ပိုင်းကမန်အောင်မြို့တွင်မှာဘုံပောက်ကွယ်မှုသုံးခုဖြစ်ခဲ့ပါတယ်။လက်လုပ်ဘုံဖြစ်ပြီးအထိခ
ဒီနေ့ပါတီဆွဲတဖက်ထဲနဲ့တရားမဝင်အောင်သုံးတပ်အားပေးဆက်ယုံဖွင့်ပွဲကိုသွားခဲ့တယ်လို့ဒေသခံလူထုနယ်လဲတွေ့ဆုံခဲ့ပါတယ်အပြေဆုံးကိုဖျော်ရွှင်မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါလိမ့်ရှင်ဟုတ်ကဲ့ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီကနေ့မအောင်မြို့နယ်ခအုံးမော်ကျေးရွာမှာတိစောက်ထားတဲ့
နေရောင်ချီစွမ်းအင်တုံးစုလာတာအပိစက်ယုံဖို့ဘွဲကိုတက်ရောက်တာဖြစ်တယ်လို့ရခိုင်ပြည်နယ်ဆိုရဖွဲ့စီပင်ဝန်ကြီးဦးဝင်းမြတ်ကပြောပါတယ်ဒီကလာရောက်တဲ့အကြောင်းကတော့အမအောင်မြင့်မီလေးရဲ့ကျေးဇူးတော်ဆက်စံနဲ့ကျွန်တော်မီအော်တင်နဲ့ဖွင့်ပွဲပေါ်နော်အဲ့မီတင်ပွဲကိုကြောက်လာပြီးတော့လာချပါတယ်ဒီဆုံးကလို့ပြောရဲအမီတင်ပွဲလို့ပြီးရဲ့ဒီနေ့ကဒီဆုံးရဲ့တော့အောင်ဆန်းစ
ါတယ
်။အောက်ဆုံးရှင်ရတဲ့ဒီလိုလေးနဲ့အဲ့မှာပေါက်ကိုကြည့်ရတာပဲ။ဘယ်လိုမျိုးပေါက်ကရဲ့ click တဲ့စာအုပ်ကြီးကတော့ကတော့ဒီလိုတောင်းနေကြည့်တယ်တပည့်ကြီးပြောတာ။
မောင်ဟိုတယ်ချမ်းနဲ့ငရင်တုတ်တန်ဒီမှာဒီမနေ့6နာရီကျော်ချိန်ပလင်းနဲ့လှုပ်ထားတဲ့လက်လုပ်ပုံပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတဆုံစရာမရှိဘူးလို့ဒေတာခန်တွေကပြောပါတယ် ပနောက်ပိုင်းတိုင်းစစ်တပ်နာချုပ်တမတော်ပြောခွေရဘုံမူကြီးဝင်းစုံဦးကလည်းမန်အောင်မြို့တွင်ပောက်ကွယ်မှုဖြစ်ပွားကြောင်းအတည်ပြုပြောပါတယ်။ဟုတ်ကဲ့ပါမိုင်းတုံးလုံးကွယ်ကနေမောင်မောင်မိုင်းတုံးလုံးကွယ်ဒီကဘာမှမဖြစ်တဲ့ဘူး။ပောက်ကွယ်မှုတုံးနေရဖြစ်ပွားခဲ့ပေမဲ့လည်းတော်အောင်ဆန်းစုကြည်အနေနဲ့မန်အောင်မြို့နယ်ခုံမော်ကြေးရွာမှာတိစောက်ထားတဲ့နေရောင်ခြည်စွမ်းအင်တုံးဆိ
ကျွန်တော်တို့အတိုင်းပင်ကပုတ်ကိုတော်အောင်ဆန်းစုကြည်ကိုတင်ပြမှုတွေရှိနေခဲ့တယ်လို့ဒေတာခံသူဖြစ်သူကိုသိမ်းမြတ်စိုးကခုလိုပြောပါတယ်။မောင်မြင်မင်းဟိုဒီပြနေနေကြည့်ရဲ့ဒီရင်ဆင်းလို့ရအောင်ဟိုတောင်းပြပါသိရောတင်ပြပါရှိရဲ့။မောင်မျိုးနဲ့စစ်ပုံနဲ့အေးဖေးုံကြီးခွေးတိုက်ကန်းကြီးဒီကိစ္စကြီးတောင်းကြရဲ့နောက်ရနန်းနေဒုညရီတောင်းနေဒီတောက်ရလုံးဝမရှိရနေမှာဒီကန်းကြီးတောင်း
ောင်ဆန်းစုကြည်ကနေဒီကနေ့လူထုတွေ့ဆုံပွဲမှာတိုက်တွန်းခဲ့ကြောင်းကိုသိမ်းမြတ်စိုးကပြောပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်တယ်လို့ငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးမှုအခြေအနေကတော့တိုးတက်မှုတဆုံတရာမရှိသေးပါဘူး။ဒီဇင်ဘာ15ရက်နေ့ကရခိုင်တပ်တော်အေအေပါဝင်မြောက်ပိုင်းလက်နက်ကိုင်၄ဖွဲ့နဲ့အစိုးရတို့အကြားတရုတ်နိုင်ငံကူမင်းမျိုးမှတွေ့ဆုံခဲ့ပေမဲ့နောက်တစ်ကြိမ်ပြန်လည်တွေ့ဆုံဖို့တာသဘောတူညီခဲ့ကြတယ်လို့သိကြတဲ့ဖြေတော့မရရှိခဲ့ပါဘူး။
နိုင်ငံကပြောပြခဲ့တာပါရှင်။ ICJ တရားရုံးအတွေ့အကြုံရှင်းလင်းပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့မေးခွန်းကိုကြည့်ရင် ICJ အမှုကိစ္စမှာဒေါက်အောင်ဆန်းစုကြည်ဟာပြည်တွင်းနိုင်ငံရေးထောက်ခံမှုတွေပို့ပြီးတော့အားကောင်းစေဖို့ကိုပဲရည်ရွယ်ခဲ့ပြီးအဲ့ဒီအတွက်လည်းကြိုတင်ပြင်ဆင်ခဲ့တာပို့ပြီးတော့ထင်ရှားတဲ့အကြောင်း HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့နိုင်ငံတကာတရားမျှတမှုအစီအစဉ်တွဲဖက်ညွှန်ကြားရေးမှူးပါရန်ပရစ်စင်ကတုံ့တက်ပါတယ်သူဟာပြီးခဲ့တဲ့သတင်းပတ်ကဒီဟိတ်တရားရုံးကြားနာပွဲကိုတက်ရောက်နားထောင်ခဲ့သူလည်းဖြစ်ပါတယ်နယူးယောက်မြို့ HRW ရုံးကပါရန်ပရစ်စင်ကို Skype ကနေပြီးတော့မတ်အင်ဂျင်နိုင်ကတည်ထန့်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒေါန်ဆန်းစုကြည်ပြောသွားတဲ့အထက်မှာလူမျိုးတုံးတက်ပြတ်မှုဆွဲချက်နဲ့မြန်မာကိုဂမ်ဘီယာက ICJ တရားရုံးမှာအမှုဆွဲတင်ထားတဲ့ကိစ္စမှာဆိုရင်အဓိကအချက်လက်အကြောင်းအရာတွေကိုလစ်လျူပြထားတယ်။အထူးသဖြင့်တက်မတော်နဲ့ AA လက်နက်ကိုင်ဖွဲ့ကြားအခုချိန်ထိဖြစ်နေတဲ့လက်နက်ကိုင်ပဋိပက္ခတွေအကြောင်းထည့်သွင်းဖော်ပြခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။ဒီပေါ်မှာဘယ်လိုသုံးသပ်ပါလဲရှင
်။ Well, I think that it's
ခုတည်းနိုင်ငံတွင်ပြောတဲ့မင်းငုံဟာပြီးခဲ့တဲ့သတင်းဘက်က ICJ နိုင်ငံတကာတရားရုံးတရားသူကြီး18ဦးရှေ့မှောင်မှာခုခံခြေပါခဲ့တဲ့အချက်တွေနဲ့ဆင်တူနေတာဒါမှမဟုတ်အလားတူခုခံခြေပါချက်တွေကိုပဲပြန်ပြီးတော့ပြောတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ ICJ တရားရုံးရှေ့မှောင်ဒေါက်ဆန်းစုကြည်ခုခံခြေပါတော့ကလည်းသူပြောကြချက်တွေဟာပြည်တွင်းကမြန်မာပြည်သူတွေကိုတိုက်ရိုက်ဥတီပြီးတော့ပြောတာဖြစ်ပါတယ်။ပြည်တွင်းနိုင်ငံရေးထောက်ခံမှုတွေကိုပိုးပြီးတော့ခိုင်မာအားကောင်းမှုရည်ရွယ်ပြီးတော့အခု ICJ မှာတရားရင်ဆိုင်နေရတာကိုသူ့အစိုးရကမဖြစ်မနေခုခံကာကွယ်တာဖြစ်ပါတယ်။ICJ တရားရုံးမှာသူရင်ဆိုင်ခဲ့တဲ့အတွေ့အကြုံတွေကိုဒေါက်ဆန်းစုကြည်ဘက်ကပြောသွားတဲ့အပြင်အခုအမှုကိစ္စမှာလူထုရဲ့ပူးပေါင်းပါဝင်မှုနဲ့လူထုရဲ့ထောက်ခံမှုကိုလည်းသူကအဓိကထားပြောသွားပါတယ်။အခုလိုနိုင်ငံတကာတရားစီရင်ရေးကိစ္စမှာပြည်သူတွေဘက်ကဘလို့ပါဝင်ပတ်သက်ဖို့လိုမယ်လို့မြင်လဲရှင
်။ I mean it's a little bit uncertain what she means.
သူဘာကိုအတိအကျဆိုလို့တည်းဆိုတော့မသိကြပါဘူး။ဒါပေမဲ့ပြီးခဲ့တဲ့သတင်းဘက်က The Hague တရားရုံးအပြင်မှာဒေါက်ဆန်းစုကြည်ကိုထောက်ခံသူတချို့အာရပါရကြည့်ကြော်အဟိပြောကြားနာပွဲ၃ရက်စလုံးမပြတ်မကွက်သူ့ကိုထောက်ခံချောင်းကိုပြသခဲ့ကြတာပါဒီလိုထောက်ခံတဲ့ဆန္ဒပြပွဲမျိုးကိုသူကအပြေးချင်တာဖြစ်တယ်လို့ကျွန်မမြင်ပါတယ်ဒါကတော့သူ့အပိုင်းပါဒါပေမဲ့တိထားမှာကတရားရုံးအပြင်ဘက်မှာဘာတွေပဲဖြစ်ဖြစ်တရားရုံးထဲကတရားသူကြီးတွေကဒါတွေကိုထည့်သွင်းစဉ်းစားမှာမဟုတ်တယ်လို့သူတို့နဲ့လည်းမဆိုင်ပါဘူးတရားသူကြီးတွေကြီးမှာကတရားရုံးမှာဂမ်ဘီယာကတင်ပြတဲ့အချက်တွေနဲ့မြန်မာဘက်ကတင်ပြတဲ့အချက်လက်တွေကိုပဲဖြစ်ပြီးတော့ဒီအပေါ်မှာအမှန်တရားကိုသုံးသပ်ဆုံးဖြတ်မှာဖြစ်ပါတယ်။ဒါဆိုရင်အခုလိုနိုင်ငံတကာတရားစီရင်ရေးကိစ္စမှာမြန်မာပြည်သူများပို့ပြီးတော့သိရှိနားလည်ဖို့ဆိုပြီးတော့မြန်မာအစိုးရကနေပြီးတော့ဗောနော်သူတို့ရှုထောင့်ပေါင်းစုံကနေဆွေးနွေးမဲ့သကဝိုင်းတွေကိုစီစဉ်ထုတ်လွှင့်ပြသဖို့ရှိတယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်။ဆိုတော့ဒါရီဟာတကယ်ပဲထိရောက်မှုရှိမယ်လို့မြင်ပါလားရှင့်။
I mean, just like last week's hearings were all televised.
ဒီမှာမြင်လာတော့ပြီးခဲ့တဲ့သတင်းပတ်ကြားနာပွဲအလုံးကိုဒိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။အများပြည်သူအနေနဲ့ The Hague ကပဲဖြစ်ဖြစ်ဒါမှမဟုတ်တခြားနေရာတွေကပဲဖြစ်ဖြစ်ကြားနာပွဲတွေကိုကြည့်ရှုနိုင်တာပါ။နောက်လာမယ့်နှုတ်နဲ့ကြားနာပွဲတွေကိုလည်းအများပြည်သူနားထောင်ဖို့ဖွင့်ပေးထားမှာဖြစ်ပါတယ်။ဒါကြောင့်ဘယ်သူမှဆိုဒီကြားနာစစ်ဆေးမှုတစ်လျှောက်လုံးကိုတောက်လျှောက်လေ့လာနိုင်ပါတယ်။ဒ
ဒါပေမဲ့မြန်မာအစိုးရရဲ့အခုလိုလုပ်တဲ့အစီအစဉ်မှာတီးကြားရှုထောင့်အမြင်ရှိနေပါတယ်။ဒါကတော့တကယ်လက်တွေ့အခြေအနေကိုနားလည်ဖို့ဆိုတဲ့နေရာမှာဒေါံဆန်းစုကြည်နဲ့သူ့ကိုထောက်ခံသူတွေဟာသူတို့လိုချင်တဲ့အချက်တွေနဲ့ပုံဖော်ဆောင်ရွက်တဲ့ပုံမျိုးဖြစ်နေပါတယ်။နောက်ထူးခြားတဲ့တစ်ချက်ကဒေါံဆန်းစုကြည်ပြောသွားတဲ့အထက်မှာဒီလိုလက်နက်ကိုင်ပဋိပက္ခတွေအတွင်းမှာလူ့ခွင့်ရေးချိုးဖောက်တာတွေရှိနိုင်ပေမယ့်ဒါတွေဟာလူမျိုးတုံးတစ်ဖက်ဖို့အထိရည်ရွယ်ချက်ရှိရှိဆောင်ရွက်တယ်လို့သတ်မှတ်လို့မရနိုင်တဲ့အကြောင်းပြောပါတယ်။ပရမ်စင်းရဲ့အမြင်ကိုသိချင်ပါတယ်ရှင့
် What I thought was interesting about
မင်းကလည်းမှာပါတယ်ဒေါံဆန်းစုကြည်ရဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုခြင်းနဲ့ပတ်သက်ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်လို့ပြီးခဲ့တဲ့သတင်းပတ်ကတရားရုံးတော်မှာဒေါံဆန်းစုကြည်လျှောက်လဲချက်တွေထဲမှာပြည်ရင်းကနားထောင်သူတွေကိုတိုက်ရိုက်ဥတီပြီးတော့ပြောတာတွေအလွန်များပါတယ်။မြန်မာပြည်ပြောင်းတဲ့အချိန်မှာသူ့ကိုနိုင်ငံရေးအရာထောက်ခံသူတွေကိုပြန်ပြီးတော့အစီရင်ခံနိုင်ဖို့တည်ချတဲ့ဇက်အိမ်ဖြစ်အောင်သူကတွန်းအားပေးခဲ့တာပါ။ဒါပေမဲ့လည်းတရားသူကြီးတွေကိုလည်းသူကတိုက်ရိုက်တင်ပြခဲ့တာတွေလည်းရှိပါတယ်။သူပြောထားတဲ့အချက်တွေထဲမှာစိတ်ဝင်စားဖို့ကောင်းတာကတော့တက်အင်အားအလွန်ကျွံသုံးတာတွေဖြစ်ကောင်းဖြစ်နိုင်တယ်ဒါမှမဟုတ်နိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုချိုးဖောက်ကောင်းချိုးဖောက်နိုင်တယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒီအချက်ကတကယ်တော့အသည့်အဆန်းဖြစ်ပါတယ်။ရခိုင်ပြည်နယ်ပဋိပက္ခမှာပြည်မှုကျူးလွန်မှုတချို့ရှိနိုင်တယ်ဆိုတာကိုဝန်ခံတဲ့သဘောမျိုးအများကြီးသိအောင်နေတယ်လို့ကျွန်မထင်ပါတယ
်။မြူရောင်မျိုး HRW ရုံးကတွေ့ဖက်ညွှန်ကြားရေးမှုပါရန်ဖရစ်စင်ကိုမတ်အင်ဂျင်နိုင်ငံ Skype ကနေပြီးတော့မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ကြာသပတေးနေ့ညနေဘက်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလမီတာ190 kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတပေါ်အာနာလွဲသုံးစားလုခဲ့မှုသူ့လိုရတဲ့ကိုစုံစမ်းစစ်ဆေးတဲ့လွတ်တော်ရဲ့ကျူးပန်းမှုတွေကိုဟန်တာနောက်ဆက်မှုဆွဲချက်တွေနဲ့မနေ့နောက်မိုင်းမှာပဲအောက်လွတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့အထက်လွတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးသလိုထောက်ခံမှုရမယ်အလားအလာတွေလည်းသိမရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလတဲ့လွတ်တော်ပြန်စတဲ့အခါဦးစားပေးဆောင်ရွက်မယ်လို့ပြောထားတဲ့ထက်လွတ်တော်ဦးတာ Mitch McConnell ကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွတ်တော်မှာစကားပြောဖို့လည်းစီစဉ်ထားပါတယ်။အမေရိကန်အောက်လွှတ်တော်မှာတရားစွဲဖို့ကြေညာပြီးနေ့ကမက်ခွဲဆုံးဖြတ်ချိန်မှာပဲသမ္မတထရန့်ကတော့မီရှိဂန်ပြည်နယ်ဘက်တခရစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့လူစုဝေးဝေးကျင်းပပါရယ်နှစ်မကုန်ခင်နောက်ဆုံးဖြစ်နေမဲဆွယ်စည်းရုံးပွဲကျင်းပရမှာတော့သမ္မတထရန့်ကသူ့အနေနဲ့တရားစွဲခံရလို့တော့မခံစားရတဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုပြောဆိုသွားခဲ့တာပါ။ပြမမှုတွေကြီးထွားလာနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနိုင်ငံကတလက်ပြင်းမီဆိုင်းတုံးတွေပါဝင်စစ်ရင်အားတိုးချဲ့နေပြီးနေဆက်ဖြတ်ကျော်တိုက်ခတ်မှုနဲ့ညဉ့်ညဲကိုထိခိုက်စေမဲ့လူရွတ်တွေကိုတိုးမြင့်လာနေတဲ့အကြောင်းပါကစ္စတန်ကဆက်ဆွဲလိုက်ပါတယ်။ဒေသတွင်းလူညုံရေးပေါ်အိန္ဒိယနိုင်ငံရဲ့ချင်းချမှုဖြင့်စိုးရိမ်မှုတွေကိုကုလသမဂ္ဂလူညုံရေးကောင်စီကိုစာပေးဖို့အကြောင်းကြားထားတဲ့အကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုပ်ငန်းကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကအဖွဲ့ဝင်တွေမှာအပြစ်ရှိကြောင်းဒီကနေ့ပဲတရားရုံးကဆုံးဖြတ်လိုက်ပြီးတရားရုံးစီရင်ချက်တွေကိုလည်းချမှတ်လိုက်ပါတယ်
ဒီဇင်ဘာလ19ရက်ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါရဲ့ရှင်။အခုညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်။အခုကျမတို့တန်လွင်နေတဲ့ရေဒီယိုအစီအစဉ် PPG Intercept 17နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအပေးနာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်မခွာညိုပါရှင
This program has come to you from the Voice of America, Washington. From Washington, this is VOA News.